Hurricane Dorian ဟာဗိုလ်တပူးနယ်မှာအမေရိကန်ရှေ့တောင်ဘက်ကမ်းရိုးတန်းတစ်လျှောက်ကိုဝင်ရောက်လာပြီးတော့အရင်ကလောက်အင်အားပြင်းထန်မှုမရှိတော့ပေမဲ့ကမ်းရိုးတန်းဒေသနေလူစုအတွက်အန္တရာယ်ကြီးတဲ့မုန်တိုင်းအနေအထားမှာပဲရှိနေဆဲဖြစ်ပြီးတော့ကုန်းတွင်ပိုင်းတဲ့ကိုဝင်ရောက်လာနိုင်ဆဲဖြစ်ပါတယ်။မုန်တိုင်းဝင်ပြီးတော့မှုခဲ့တဲ့ဘာဟာမားကျွန်းစုမှာတော့လေတိုက်နှုံးကတနအီကို102မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ကြောင်း Hurricane စောင့်ကြည့်သူတွေကပြောပါတယ်။အခုအချိန်ခါမှာ Hurricane Dorian ဟာ Florida အရှေ့မြောက်ကမ်းခြေနဲ့နီးကပ်လာနေပြီဖြစ်ပါတယ်။American Hurricane Center ကတော့ဒီမုန်တိုင်းဟာတနအီကို9မိုင်လောက်နှုန်းနဲ့ရွေးချားနေတာဖြစ်ပြီးတော့ဗိုလ်တပူးနဲ့ညနေပိုင်းမှာ Florida နဲ့ Georgia တလျှောက်ကကမ်းရိုးတန်းနဲ့အပြိုင်ရွေးချားနေတယ်လို့ပြောပါတယ်။ဒါကြောင့်ဒါအပြင်ကျန်တာပရင်းနေ့ကအနေတောက်ကြနေတွင်မှာတောင်ကာရိုလိုင်းနားနဲ့မြောက်ကာရိုလိုင်းနားကမ်းရိုးတန်းအထိရောက်လာမယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ Hurricane Dorian ကြောင့်ပင်လယ်ပြင်တွင်မှာလှိုင်းလုံးကြီးတွေဟာတမန်ထက်6ပေ9ပေလောက်ပိုးပြီးတော့မြန်မာလာနိုင်ပြီးတော့ကမ်းရိုးတန်းဒေသတကြောမြေနေရာဒေသတွေမှာတော့ရေလွှမ်းမဲ့အန္တရာယ်ရှိနေတယ်လို့ Hurricane Center ကပြောပါတယ်။မုန်တိုင်းကြောင့်လေတိုက်နှုံးဟာတနအီကိုမိုင်80နှုံးကနေတနအီကိုမိုင်180နှုံးလောက်အထိပြင်းထန်လာနိုင်တယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မုန်တိုင်းရဲ့လာရဦးတည်ချက်ဘဲပြင်းနယ်ဘက်ကိုသွားမယ်မှန်းအခုတတိတိတိကျကျမခန့်မှန်းနိုင်တဲ့ကြောင်းအင်ဗျူရောမှာသတင်းတောက်တွေကိုပြောကြားလိုက်တာပါ။ Hurricane Dorian ဟာဘာဟာမားကျွန်းစုမှာပြင်းအဆင့်5လောက်အထိရှိခဲ့ပေမဲ့အခုချိန်မှာတော့အဆင့်2အထိအားလျော့သွားပြီဖြစ်ပါတယ်။